ကရင်ပြည်နယ်မြဝတီခရိုင်မြဝတီမြို့ရဲ့တောင်ဘက်ဖလူးလေးကျေးရွာမှာရှိတဲ့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKB ရဲ့ဘိုးစာလုံးစခန်းကိုစစ်ကောင်စီတပ်တွေကနေပြီးတော့ရဟတ်ရင်20နဲ့ဒီကနေ့ဇန်နဝါရီလ14ရက်နေ့မှာတိုက်ခိုက်ခဲ့ပါတယ်။ဒီစခန်းထဲမှာ 4K ကစစ်ဘေးဒုက္ခသည်တွေရှိမရှိဆိုတာကိုဝင်ပြီးတော့ရှာဖို့လောက်ရာကနေတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။စစ်တပ်ကရဟတ်ရင်နေနဲ့တိုက်ခိုက်လို့စစ်ဘေးဒုက္ခသည်တွေဟာထိုင်းနိုင်ငံဘက်ကိုထပ်ပြီးတော့ပြေးရပါတယ်။ဒီအကြောင်းမအေးမှသတင်းပေးပို့ထားပါတယ်။
ကရင်ပြည်နယ်မြဝတီခရိုင်မြဝတီမြို့တောင်ဘက်ဖလူးလေးကျေးရွာအနီးမှာရှိတဲ့ဒီမိုကရေစီကရင်အကျိုးပြုတပ်မတော် DKBA ဘိုးစာလုံးစခန်းအပေါ်စစ်ကောင်စီတပ်တွေကလက်နက်တပ်ဆင်ထားတဲ့တိုက်ခိုက်ရေးရဟတ်ရင်နှစ်စင်းနဲ့ဒီကနေ့လာရောက်ပစ်ခတ်တိုက်ခိုက်မှုလုပ်ခဲ့ပါတယ်။အခုလိုမျိုးစစ်တပ်ကလေကြောင်းတိုက်ခိုက်မှုကြောင့်အဲ့ဒီမှာခိုးလုံနေကြတဲ့စစ်ပြေးဒုက္ခသည်တွေဟာထိုင်းနိုင်ငံဘက်ကိုထွက်ပြေးခဲ့ရတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမွန်ကပြောပါတယ်။
ဘလူးစကန်ကိုလေကုစားလုံးစကန်ကိုမနေ့ကတိုက်ပွဲဖြစ်တော့ဒီနေ့ရဟရင်နဲ့ဟိုနှစ်ပြီးလို့လာကျဲသွားတယ်ဟုတ်ကဲ့လာရင်လည်းပုံကျဲတယ်တနဆက်တနနဲ့လည်းပြစ်သွားတယ်အဲအထူးကြရတော့မရှိအစားဦးတချို့ကိုပြစ်သွားတာရှိတယ်ဟုတ်ကဲ့ပထမကတော့ဒီလေးကျိုးတိုက်ပွဲဖြစ်တော့ဒီဒီဒီစကန်ဆိုတော့အမဆစ်ချောင်တွေကပြီးတော့နီးကျရသွားနေနေရတယ်ဘလူးကကြွားတယ်ကြွားလာရင်များဆုံးပေါ့ဟုတ်တယ်ငကူတွေကလေးကောဘက်ကဆစ်ချောင်တွေကုစားလုံးစကန်မှာဆောင်ရလောက်ထားပြီးတဲ့အဲ့အင်းရလေးအခုတိုက်ပွဲဖြစ်တော့ဒီရှေ့ချောင်းတွေကဒီကော့ချမ်းကိုပြန်ကူးလာရတယ်
KNU တပ်မ6ထိန်းချုပ်ထားတဲ့ 4K ကမြို့တစ်ထဲမှာစစ်ကောင်စီတပ်တွေကလွှတ်တော်အမတ်2ဦးနဲ့တက်ချွတ်လှုပ်ရှားသူတွေပါဝင်တဲ့လူ20ကျော်ကိုဒီဇင်ဘာလကဖမ်းဆီးသွားခဲ့ပါတယ်။သူတို့ကိုပြန်ပေးဖို့တောင်းဆိုရာကနေ 4K ကထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ် KNLA ၊ကရင်မျိုးသားကာကွယ်ရေးတပ် KNDO ၊ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားဒီဇင်ဘာလ15ရက်နေ့ကစလို့နေ့စဉ်လိုလိုတိုက်ပွဲတွေဖြစ်နေပါတယ်။အဲ့ဒီတိုက်ပွဲတွေကြောင့်ထွက်ပြေးနေကြရတဲ့ဒေသခံတွေကို DKBA ရဲ့ဘိုးစားလုံးစခန်းမှာခိုးလုံဝင်ပေးထားပါတယ်။စစ်ပြေးဒုက္ခသည်တွေထဲမှာဆီယနာသိမ်းမှုကိုစန့်ကျင်သူတက်ကြွလှုပ်ရှားသူတွေရှိသလားဆိုပြီးနေကြဆောင်တက်တွေကမကြသေးခင်ရက်ပိုင်းကပဲဝင်ရောက်ရှာဖွေခဲ့ပါတယ်။အဲ့ဒီနောက်ပိုင်းအရက်ဝက်တဲ့လူတချို့ဟာနေကြဆောင်တက်နဲ့လာရောက်ပြီးဒုက္ခသည်စခန်းထဲကလူတွေကိုဖုန်းနဲ့ဗီဒီယိုရိုက်တာတွေရှိခဲ့တယ်လို့လည်းဒုက္ခသည်တွေကပြောပါတယ်။ဇန်နဝါရီလ13ရက်နေ့ကတော့ဘိုးစားလုံးစခန်းကိုစစ်ကောင်စီတက်တွေကအလုံးရင်းနဲ့ဝင်ရောက်စီးနှင်းပြီးစစ်ပြေးဒုက္ခသည်တွေထဲမှာသူတို့လူချင်းသူတွေကိုရှာဖွေဖို့ကြိုးစားရကနေတိုက်ပွဲတွေဖြစ်လာခဲ့တဲ့အကြောင်းကိုစောမွန်ကပြောပါတယ်
။ဒီလေးကျော်တိုက်ပွဲတွေတော့သူတို့ကဒီမှာလာရှောင်ကြတယ်အဲ့မှာရှိရမယ်ဆိုပြီးတော့သူစကန်နဲ့ဝင်နေတာဘာမှမပြီးဝင်တော့တိုက်ပွဲဖြစ်တယ်။ဒီချစ်ချောင်ထဲကဟိုလူပြေးပါဒီလူပြေးပါဆိုတော့အဲ့ဒါမျိုးအကြောင်းတိုက်ပွဲဖြစ်သွားတာအဲဒီကပြီးတော့မှပူပေါင်းဖွဲ့ရှိတယ် KNL ပူပေါင်းဖွဲ့ရှိတယ်အဲဆိုရင်ပူပေါင်းတိုက်ရတာ
ဒီမိုကရေစီကရင်အကျိုးပြုတက်မလို့ DKBA တက် KNL ကရင်အမျိုးသားလွတ်မြောက်ရေးတက် PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့စတဲ့ပူးပေါင်းတက်တွေဟာစစ်ကောင်စီတက်တွေကိုပူးပေါင်းတိုက်ခိုက်ခဲ့ကြတာဖြစ်ပါတယ် DKBA ရဲ့ဗိုလ်စာလုံးစခန်းကတော့စုတ်ခွာပေးလိုက်ရတယ်လို့ထိုင်းနယ်ခြားဆောင်တပ်ဖက်ကလာတဲ့သတင်းတွေမှာပါရှိပေမဲ့တီးခြားအတည်ပြုလို့တော့မရသေးပါဘူးတိုက်ပွဲတွေကြောင့်ထိခိုက်ဒဏ်ရာရရှိသူတချို့ထိုင်းဘက်ကိုရောက်ရှိလာတာကြောင့်ကူညီပေးနေရကြောင်းထိုင်းကယ်ဆယ်ရေးအဖွဲ့တွေကလည်းပြောပါတယ်ရှင်
ကရင်ပြည်နယ်ဘက်ကအခြေအနေမအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်